မြန်မာတပ်မတော်နဲ့ကချင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပေါ်တဲ့တိုက်ပွဲကြောင့်တရုတ်မြန်မာနယ်စပ်ကိုထွက်ပြေးတင်းဆောင်နေရတဲ့ကချင်စစ်ဘေးရှောင်တွေထောင်ပေါင်းချီရှိနေဆဲဖြစ်ပြီးအဲ့ဒီဒုက္ခဒေသကြီးကိုနိုင်ငံတကာအဖွဲ့အစည်းတွေတွားရောက်ကူညီဖို့အတွက်မြန်မာအာဏာပိုင်တွေအထူးသဖြင့်မြန်မာစစ်တပ်ကပိတ်ပင်ကန့်သတ်တာတွေမလုပ်ဖို့45 Rights လူအခွင့်အရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။ရန်ကုန်ဆန်ဂရီလာဟိုတယ်မှာဒီကနေ့ကျင်းပတဲ့45 Rights အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲကိုတော့ပြည်ဝင်သင်းတော့ကိုစောထက်ကပြောပြမှာပါ
။ကချင်ရွှေကြောင်းဒုက္ခသည်တွေကိုနိုင်ငံတကာနဲ့တီးတွင်းကအဖွဲ့အစည်းတွေကအကူအညီမပေးနိုင်အောင်လို့မြမအစိုးရက2017ခုနှစ်ကအခုချိန်ထိကန့်သတ်မှုတွေလုပ်နေရဆိုပြီး45 Rights အဖွဲ့ကအသိအကန်သာထုတ်ပြန်လိုက်တာပါ။စစ်ဘေးရှောင်ဒုက္ခသည်တွေလိုအပ်နေတဲ့ထောက်ပံ့ခံစားခွင့်တွေကိုပိတ်ပင်ထားသိတာဟာရာဇဝတ်မှုဖြစ်ပြီးဒီလောက်ရောက်ကိုနိုင်ငံတကာရာဇဝတ်တရားရုံး ICC ကအရေးယူဖို့ဒီဥတည်နေတဲ့အကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကြောက်စုချက်ကိုအသိအကန်သာမှဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး45 Rights အဖွဲ့ကတမတော်ဦးဝင်းမြင့်နဲ့အတိုင်းအခံဒေါက်ဆန်းစုကြည်ပါဝင်ဒေါက်တာဝင်းမြတ်ရေးရောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဦးစေသာကျော်နဲ့လူ့အခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရစီကိုအောက်တိုဘာ8ရက်မှာစာပေးပို့ပြီးအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့လည်းစစ်တပ်ရောအစိုးရပါဒါတုံ့ပြန်ချက်မှမပြီးတဲ့အကြောင်း45 Rights အဖွဲ့ကပြောရေးဆိုခွင့်ရှိသူဖြစ်တဲ့ David Bolt ကအခုလိုပြောပါတယ
် People delivering assistance to IDPs in Kachin State told us that the final approval for them to do their work comes from the Tamadol
ဒီလိုကတဲ့စကန်နီမှာအခုဒီပေးနေတဲ့သူတွေကျွန်တော်တို့ကိုပြောတာကသူတို့သွားလာခွင့်နောက်ဆုံးခွင့်ပြုချက်ကိုတက်မလို့ဒီကတောက်ဆိုင်ရတော့ခူတာပါဒါကို NLD အစိုးရတရားသားအစိုးရကအရေးယူပြီးဖြည့်ဆည်းပေးတာမရှိခဲ့ပါဘူးတရားသားအစိုးရနဲ့စစ်တပ်ကသဘောထားတစ်ခုတည်းကိုပြောလို့ရမှာပါဒါကိုမြင်ရကျွန်တော်စိတ်ပြတ်မိပါတ
ယ်။ Overlap 28ရက်ကကုလသမဂ္ဂရဲ့မြန်မာနိုင်ငံအချက်အလက်ရှာဖွေရေးအဖွဲ့ကလည်းမြန်မာအာဏာပိုင်တွေကကချင်ပြည်နယ်မှာရှိတဲ့ရဲသားပြည်သူတွေကိုလူသားချင်းစာနာရေးထောက်ပံ့နေပြီးရပိတ်ပင်ခံရရတဲ့အကြောင်းအစိုးရကလည်းမှာဖော်ပြထားပါတယ်။ဒီကိစ္စကိုနိုင်ငံတကာရာသွေးခုံရုံးမှာချက်ချင်းအရေးယူဖို့တင်ပြသင့်တယ်လို့ 45 Rights အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Amy Smith ကအခုလိုပြောပါတယ
်။ And the reason why that exploration is happening is because of the mounting evidence.
အကျဉ်းရသားတွေဒီမှာကတနိုင်ငံလုံးမှာရှိတဲ့အရသားတွေပေါ်တခြားလုံးကျူးလွန်ခဲ့တာတွေကယုံကြည်လောက်တဲ့တသက်အထောက်အထားတွေရှိနေပါတယ်။ကျမတို့ဘသူတွေအပေါ်မှာတာဝန်ရှိတယ်လဲဆိုတာတသက်အထောက်အထားတွေကိုလည်းစုံစမ်းစစ်ဆေးရတွေလုပ်နိုင်ဖို့ထုတ်ဖော်သွားပါမယ်။နိုင်ငံတကာရာဇဝတ်ခုံရုံးမှာအရေးယူနိုင်ဖို့ပါ။ဒါကရှေ့ဆက်ဖို့တိတ်အရေးကြီးပါတယ်
။ 45 Rights ကအမေရိကန်ပြည်အောင်စုနဲ့ဆွစ်ဇာလန်နိုင်ငံမှာမှတ်ပုံတင်ထားတဲ့အဖွဲ့အစည်းဖြစ်ပြီးဒေတာကွင်းလူခွင့်ရချိုးပေါက်တာတွေကိုစုံစမ်းဖော်ထုတ်နေတဲ့အရှိအောင်အာရှအခြေစိုက်ဖွဲ့စည်းဖြစ်ပါတယ်။ဒီဖွဲ့ရဲ့အစီအစဉ်ကထုတ်ပြန်ချက်နဲ့ပတ်သက်လို့မြမအစိုးရဘက်ကတော့သုံးတရားတုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။